Aramis.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်စက်တဘာလ13ရက်နေ့တနင်္ဂနွေနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19.25ရုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လမ်းချမ်းမြေကြပါစေရှင်ကျွန်မသင်္ကေတထိုက်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုတော်မှုပြုနေတွေ့ကြညာပေးပါပါဥရောပမှာခေလွန်ဖို့ရောက်ရှိနေတဲ့ဒုက္ခသည်12,200ဟာဒီမနေ့ကဂျာမနီနိုင်ငံမြူနစ်မြို့ကိုရောက်ရှိနေတာဒီမက်ကာကအကြီးဆုံးဘလီဝုဒ်ကျောင်းကြီးပေါ်ကိုမနေ့ကဝင်ကြီးဆက်လက်တံပြိုချခဲ့တဲ့နေရာကိုဒီ sorry အာရေဗီယာဘီယံတောက်ရောက်ကြည့်ရှုခဲ့တာဒီကြောင့်နောက်ဆုံးသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်တော်သိညီထိုက်ခင်ဗျာ
ကောင်းပါပြီရှင်လာမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရှိတဲ့မဲဆန္ဒရှင်စင်းနေမနေ့ပြန်မှာထွက်ရှိတော့မှာမို့မဲဆန္ဒရှင်တွေဘာတွေဆောင်ရွက်ကြဖို့လိုအပ်ပါတယ်လဲဆိုတာကိုသတင်းတွေအပြီးမှာအရင်ဆုံးကြားကြရမှာပါ
ဒီမနေ့ပြန်มาတော့2015ရွေးကောက်ပွဲနောက်ဆုံးအကြိမ်မဲဆင်းမြထုတ်ပြန်มาဖြစ်ပါတယ်။ဒီမဲဆင်းမြထုတ်ပြန်มาကျွန်တော်14ရက်တိုင်ပေါ့လေကျွန်တော်ထုတ်ပြန်ထားမှာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုလုံးမှုဆောင်ဥထွန်းထွန်းဟိမာရှင်ဒီနောက်မှာတော့ Lebron ចောင်းသားတပိတ်အကြမ်းဖက်ဖြိုခွင်းမှုမှာတာဝန်ရှိသူတွေကိုအရေးယူဖို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကထောက်ပြပြောဆိုလိုက်တဲ့အကြောင်းတနင်္ဂနွေလုံးအပြည့်အရည်သဘောတူညီချက်အပေါ်ပြည်သူတွေဘာကြောင့်ယုံကြည်မှုနည်းနေကြပါသလဲဆိုတာကိုလည်းနောက်ပိုင်းမှာတင်ပြပေးမှာပါဒါရီမတိုင်ခင်ခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြေညာပေးကြပါအောင်ရှင
်ဥရောပမှာခေလွန်ဖို့ရောက်ရှိလာတဲ့ဒုက္ခသည်12,200ဟာမနေ့ကမြူနစ်မြို့ကိုရောက်လာတယ်လို့ဂျာမနီရဲတပ်ဖွဲ့ကပြောဆိုပါတယ်လောလောဆယ်မှာတော့ဒီဒုက္ခသည်တွေရာဘယ်နေရာကမှတွားရောက်မှာမဟုတ်တဲ့အတွက်အပြင်ဘက်မှာပဲညာရေးကြမယ်အခြေအနေပေါ်ဆိုရင်ပူပန်ကြောင်းဂျာမနီအာနာဘိုင်းကြီးကပြောပါတယ်မြို့နေမြို့ကဂျာမနီကိုအရှိတ်ဘက်ကဝင်လာရင်ရောက်ရှိမဲ့အဓိကကြတဲ့မြို့တစ်မြို့ဖြစ်တာကြောင့်အခုထိဒုက္ခသည်တွေဟာဆက်လက်ဝင်ရောက်နေသေးပဲလို့လည်းအာနာဘိုင်းကြီးကဆိုပါတယ်ဒုက္ခသည်အရေးရင်ဆိုင်နေရတာနဲ့ပတ်သက်လို့ဥရောပကမြို့ကြီးတွေမှာတော့ဆန္ဒပြမှုတွေဖြစ်ပွားနေပါတယ်အခုလိုဒုက္ခသည်အရေးကြေကြေပြင်းပြင်းဖြစ်ပွားလာတဲ့အပေါ်ဗြိတိန်အစိုးရရဲ့ရည်ရည်ချက်ကိုလူတွေထောင်နဲ့ချီပြီးတော့ဆန့်ကျင်ဆန္ဒပြကြပါတယ်လူခွင့်ရေးလှုပ်ရှားသူတွေနိုင်ငံရေးသမားတွေအမှုပညာရှင်တွေဟာလွတ်တော်ရင်မြင်ကိုချီတက်ခဲ့ပြီးအရှိအလယ်ပိုင်းဒေသကလက်နက်ကင်ပြည်ပခါတွေကြောင့်ထွက်ပြေးလာသူတွေကိုစာနာကြောင်းပြသခဲ့ပါတယ်။ဒိမတ်နိုင်ငံကိုပင်ဟေဂင်မြို့မှာလည်းလူ3,000လောက်စုဝေးပြီးဒုက္ခသည်တွေကိုကြိုဆိုပါတယ်။ဥရောပဟာဆီးရီးယားရဲ့အနီးကပ်ဆုံးအိမ်နီးချင်းပါဆိုတဲ့စာရင်းတွေကိုကင်ဆောင်ပြီးတော့ဆန္ဒထုတ်ဖော်ခဲ့ပါတယ်။ဆီးရီးယားနိုင်ငံစတော့ဟ ோம் မှာလည်းလူ1,000လောက်ကဒုက္ခသည်တွေကိုအစိုးရအနေနဲ့ပိုကူညီနိုင်တဲ့မူဝါဒတွေချမှတ်ဖို့တောင်းဆိုခဲ့ကြပါတယ်။ပိုလန်နိုင်ငံမှာတော့လူ9,000လောက်ကအစ္စလာမ်စံကျင်ရေးကြွေးကြော်တမ်းတွေနဲ့ချီတက်ဆန္ဒပြခဲ့ပေမဲ့လူ100လောက်ကတော့ဒုက္ခသည်လက်ခံထားရေးအတွက်စုယုံဆန္ဒထုတ်ဖော်ခဲ့ကြပါတယ်ခင်ဗျာ
တူရကီနိုင်ငံမှာအစိုးရတပ်ဖွဲ့တွေနဲ့ခါတိစစ်သွေးကြွတွေကြားမှာတရင်ပတ်နဲ့ချီဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေပြီးဒီနေ့မှာတော့နိုင်ငံအရှိတောင်ပိုင်းမှာထပ်ဖြစ်တဲ့တိုက်ခိုက်မှုတွေကြောင့်ရဲရရှိ3ယောက်သေဆုံးခဲ့ရတယ်လို့လုံခြုံရေးနယ်ဆိုင်တဲ့သတင်းရင်းမြစ်တွေကပြောဆိုပါတယ်စစ်မှတ်မြို့အပြင်ဘက်ရဲတပ်ဖွဲ့စစ်ဆေးဂိတ်နားမှာကားဘုံဖောက်ခွဲတိုက်ခတ်ခဲ့တဲ့အတွက်ရဲရရှိနှစ်ဦးသေဆုံးခဲ့တယ်လို့အဲ့ဒီသတင်းရင်းမြစ်ကအတည်ပြုပြောဆိုပါတယ်။တန်တရားရှိသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကရဟယင်နေလက်နက်ကြီးတွေနဲ့ရှာဖွေပစ်ခတ်ခဲ့တဲ့အတွက်ထွက်ပြေးတဲ့အကြမ်းဖက်သူ2ယောက်သေဆုံးခဲ့ပါတယ်။နောက်ထပ်အစိုးရရဲရရှိတယောက်ကတော့ဒိုင်ယာဘကာခရိုင်ကဆယ်ဗန်မြို့နယ်ထဲမှာကာဒစ်စတန်အလုသမပါတီကပြည်သူစစ်တွေရဲ့ဒုံးလက်နက်နဲ့တိုက်ခိုက်မှုကြောင့်သေဆုံးခဲ့ပါတယ်။တူရကီရှိတောင်ပိုင်းကဆစ်ဆဲမြို့မှာစနေနေ့က6ရက်ကြာညမထွက်ရအမိန့်ရုတ်သိမ်းပြီးတဲ့နောက်ဒေသခံတွေကကြီးစံရအပြည့်နဲ့ကားတွေကြီးစံခွန်တွေအပြည့်စည်တွေစုပုံနေတဲ့နေရာတွေကိုပြန်ပြီးတော့စုယုံရောက်ရှိလာခဲ့ကြပြီးပြီးခဲ့တဲ့သတင်းပတ်တီးထဲမှာလုံခြုံရေးတပ်ဖွဲ့တွေကအဲ့ဒီဒေသမှာဇက်တိုက်စစ်စင်ရေးတွေဆင်နွှဲခဲ့တာဖြစ်ပါတယ်
ဂျေရုဆလင်ကအဲလ်အခ်ဆာဖျားကျောင်းဝင်းအတွင်းအစ္စရေးရဲတွေနဲ့ပါလက်စတိုင်းတွေကြားပြည်ပခဖြစ်ပွားခဲ့ပါတယ်။ဂျူးလူမျိုးတွေရဲ့နှစ်သက်ကူအကြုံနဲ့ဒီကနေ့တနင်္ဂနွေနေ့မှာအခုလိုဖြစ်ပွားခဲ့တာပါ။အစ္စရေးရဲတွေကိုဂဲနဲ့ပစ်ပေါက်ပြီးဗလီကျောင်းနဲ့ဝင်အတားအဆီးတွေကာယံထားလိုက်တဲ့ပါလက်စတိုင်းတွေကိုလိုက်လံဖမ်းဆီးတဲ့အစ္စရေးရဲတွေနဲ့ဒီပါလက်စတိုင်းတွေကြားမှာပြည်ပခဖြစ်ပွားတာပါ။အဲလ်အခ်ဆာဖျားကျောင်းဝင်းအတွင်းမွတ်စလင်မဟုတ်သူတွေဝင်ရောက်တာနဲ့ဒီဘလီဝုဒ်ကျောင်းဝင်းတွေကိုဂျူးဝတ်ပြုဆူတောင်းသူတွေဝင်ရောက်ခွင့်ရရှိရေးဆောင်ရွက်မှုတွေကြောင်းအဲ့ဒီနေရာမှာပြည်ပခါတွေဖြစ်ပွားလေရှိပါတယ်။အဲ့ဒီ Temple Mount ဆိုတဲ့နေရာမှာပဲဂျူးလူမျိုးတွေကဘာသာရေးအရာအထွတ်မြတ်ထားရနေရာအဖြစ်အသိမှတ်ပြုထားတာပါ။ မွတ်စလင်တွေကလည်းအဲ့ဒီနေရာကိုသူတော်စင်တို့ရဲ့စံပြာနေရာတစ်ခုအဖြစ်ခေါ်ဆိုပြီးဆော်ရီအာရေဗျားနိုင်ငံကမက္ကာနဲ့မက်ဒီနာပြီးရင်တတိယမြောက်ထွတ်မြတ်ထားရနေရာဖြစ်ပါတယ်ခင်ဗျာ
။ယေမန်နိုင်ငံအနေနဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်အရဟူဒီတပုံတွေခြေကုပ်ယူထားတဲ့နေမြေကနေတပုံတက်တွေဆုတ်မပေးမချင်းကုလသမဂ္ဂရဲ့ဂျာဝင်စစ်ဆန်ညှိနှိုင်းပေးတဲ့ရင်းချင်ဆွေးနွေးပွဲတွေကိုပါဝင်မှာမဟုတ်ဘူးလို့ယေမန်နိုင်ငံပြည်ပရောက်အစိုးရဖွဲ့ကပြောဆိုလိုက်ပါတယ်။ဒီနေ့ကနေ့ကထုတ်တဲ့ကြေညာချက်အရအစိုးရအနေနဲ့ကုလသမဂ္ဂဆုံးဖြတ်ချက်နံပါတ် 2216ကိုသဘုံတက်တွေကအတိမတ်ပြုတ်ပြီးအဲ့ဒီဆုံးဖြတ်ချက်ကိုချွင်းချက်မရှိကောင်းထဲပေါ်ဖို့သဘောမတူမချင်းသူတို့အနေနဲ့ဘယ်အစည်းအဝေးကိုမှပါဝင်တက်ရောက်မှာမဟုတ်ဘူးလို့ယေမန်သမ္မတဟောင်းအဗ်ဒူရာဘူမန်ဆိုဟာဒီကပြောဆိုပါတယ်။သမရာဟောင်းဟာဒီဟာယေမန်နိုင်ငံနဲ့ကမနှစ်အစောပိုင်းကထွက်ပြေးခဲ့တာဖြစ်ပြီးသူ့ဆိုရကဆော်ဒီအာရေဗျနိုင်ငံနဲ့မှနေထိုင်ပြီးအုပ်ချုပ်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကဟူသီတပုံတွေမြို့တော်ဆာနာအထိရောက်လာကြတဲ့ကပါတီဖွဲ့စည်းတဲ့အားလုံးစုပေါင်းပြီးယေမန်နိုင်ငံကိုအုပ်ချုပ်ဖို့အတွက်တိုက်ခိုက်နေခဲ့ကြတာဖြစ်ပါတယ်။မလာတော့ကယေမန်နိုင်ငံထဲမှာဆော်ဒီအာရေဗျကလေကြောင်းတိုက်ခိုက်မှုထိုးစစ်ဆခဲ့ပြီးတဲ့နောက်အဲ့ဒီတိုက်ခိုက်မှုတွေကြောင့်အရက်သားနဲ့တိုက်ခိုက်သူထောင်နဲ့ချီသေးဆုံးခဲ့ပြီးတနိုင်ငံလုံးမှာလူမှုရေးပြိပက္ခတွေဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။
ယေမန်ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်တနင်္ဂနွေနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ညင်ညာနေပါတယ်မက္ကာကအကြီးဆုံးဗလီဝုဒ်ကျောင်းကြီးပေါ်ကိုမနေ့ကဝင်ကြီးဆက်လက်တံပြူလက်ကျခဲ့တဲ့နေရာကို Sorry Arabia ဘီယင်ဆယ်လမန်တာရောက်ကြည့်ရှုခဲ့ပါရယ်ဒီဝင်ကြီးဆက်ပြူလက်ကျမှုကြောင့်လူ108ယောက်ထဲမှနေသေဆုံးပြီး238ယောက်ဒဏ်ရာရခဲ့တယ်လို့ဒေသခံသတင်းဌာနတွေကပြောဆိုထားတာပါမောတဲတဲမဲမဲရွာပြီးလေတိုက်အားပြင်းထန်တာကြောင့်ဗလီထဲမှာဖျားဝှက်ပြူဆူတောင်းနေသူတွေအပေါ်ဒီဝင်ကြီးဆက်လက်တံဟာပြူလက်ကျခဲ့တာလို့ Sorry အရက်ဖက်လုံခြုံရေးဆိုင်ရာအကြီးအကဲကပြောပါတယ်မက္ကာမြို့လယ်မှာအကြီးစားဆောက်လုပ်ပြင်ဆင်ရေးတွေလုပ်နေတာကြောင့်ဝင်ကြီးဆက်လက်တံတွေကိုကောင်းကင်မှာလဲတွေ့နေရပါတယ်အခုလိုဝင်ကြီးဆက်ပြုတ်လဲကျခဲ့တဲ့အကြီးဆုံးဗလီကြီးကိုလည်းနေရာချက်ထွင်ပြီးတော့မုန်းမံမှုတွေလုပ်နေတာပါအစ္စလာမ်တွေအထုံးမြတ်ထားရာဒီနေရာမှာနှစ်စဉ်ကျင်းပတဲ့ Hajj ဘုရားဖူးရာသီမကျရောက်မီရပ်ပိုင်းအလိုမှာအခုလိုဖြစ်ပွားခဲ့တာပါကဘာဒေါ်လာကဘုရားဖူးတွေဟာဘုရားဖူးရာသီမှာမက္ကာကိုတက်ရောက်လို့ရှိပြီးဒီတရုတ်နိုင်ငံရှင်ချင်းနင်ရှာကန်ဆုနဲ့ယူနန်ပြည်နယ်ကဖျားဘူးတသောင်းခွဲနီးပါလဲမက္ကာမှာရောက်ရှိနေပါတယ်ခင်ဗျာ
စနေနေ့ကအိန္ဒိယနိုင်ငံအလယ်ပိုင်းပလဝတ်မြို့ကစားတောက်ဆိုင်တဆိုင်မှာဇက်တိုက်ပောက်ကွဲမှုတွေနဲ့အတူလူ90နီးပါအသက်ဆုံးရှုံးခဲ့ရတဲ့ပောက်ကွဲမှုမှာတန်တရားဖြစ်စရာကောင်းတဲ့လူကိုဖမ်းဆီးဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့ဆွဲချက်နဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုဒါဇင်နဲ့ချီတဲ့ဒေသခံတွေကြွေးကြော်ဆန္ဒပြခဲ့ကြပါတယ်စနေနေ့မနေ့ပိုင်းကမာရယာပရဒက်ရှ်ပြည်နယ်ပလဝတ်မြို့ကစားတောက်ဆိုင်တစ်ခုကကက်စ်မီဘိုတွေပောက်ကွဲရာကနေအဲ့ဒီစားတောက်ဆိုင်နားကမိုင်းစနက်တန်တွေကိုဇက်တိုက်မီးလောင်ပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့သတင်းထွက်ပေါ်ခဲ့ပါတယ်။ဒီပောက်ကွဲမှုမှာတရားမဝင်မိုင်းစနက်တန်တို့လောင်ထားခဲ့တယ်လို့ဆွဆွဲခံရတဲ့ရာဂျန်ဒရာကာရှ်ဝါဆိုသူကိုဖမ်းဆီးစစ်ဆေးဖို့ပြက်ကွက်တယ်ဆိုပြီးပလဝတ်ရဲဌာနတာဝန်ရှိသူတွေကိုဒေသခံလူ90လောက်ကတနင်္ဂနွေနေ့ကဆန္ဒပြကန့်ကွက်ခဲ့ကြတယ်လို့ရဲအရာရှိကမ်လက်ရှ်အဗမီယာကပြောဆိုပါတယ်။စနေနေ့ကတော့ပောက်ကွဲမှုအတွင်းတရားမဝင်ဖောက်ခွဲပစ္စည်းတွေတုံလောင်သူတေဆုံးသွားပြီလို့ကြေညာခဲ့ပြီးတော့တကယ်တမ်းမှာအဲ့ဒီလူမသေးပဲပျောက်ဆုံးနေတယ်ဆိုတဲ့သတင်းကဒီကနေ့တနင်္ဂနွေနေ့မှာထွက်ပေါ်လာခဲ့ပါတယ်။နောက်ထပ်ရတဲ့သတင်းအရလူ100လောက်ဒဏ်ရာရပြီး88ယောက်တေဆုံးစေခဲ့တဲ့ဒီပောက်ကွဲမှုအတွေ့တရားမဝင်ပောက်ကွဲစေတဲ့ပစ္စည်းတုံလောင်သူကိုရဲကလိုက်လံရှာဖွေနေတယ်လို့ရဲအရာရှိကပြောဆိုပါတယ်။ပောက်ကွဲစေတဲ့ပစ္စည်းတရားမဝင်တုံလောင်သူဟာလောလောဆယ်ထွက်ပြေးနေတယ်လို့သိရပြီးတုံလောင်ပစ္စည်းတွေမှာဂျယ်လက်တန်နဲ့ယူရီးယားဓာတ်မြေဩဇာတွေပါဝင်တယ်လို့သိရပါတယ်။အစောပိုင်းကပောက်ကွဲမှုဟာစားတောက်ဆိုင်သုံးကက်စ်မီဘိုကစတယ်လို့ရဲတပ်ဖွဲ့ကယူဆခဲ့ပေမဲ့နောက်ပိုင်းမှာစားတောက်ဆိုင်နာကတူလာယုံမှရှိတဲ့တရားမဝင်ပောက်ကွဲစေတဲ့ပစ္စည်းတွေကြောင့်ဖြစ်တယ်လို့ရဲတပ်ဖွဲ့ကအသိရှိခဲ့တာဖြစ်ပါတယ်
။ထိုင်းဘတ်ငွေ10တန်းအမေရိကန်ဒေါ်လာ 23,800 တန်မိုးရှိတဲ့ဒီခိုးယူခံရတဲ့စိန်တုံးကိုအခုခါမှာထိုင်းစုံစမ်းရေးရဲတပ်ဖွဲ့ကပြန်လည်ရရှိပြီဖြစ်ပါတယ်။အလေးချိန် 6 ကရက်ရှိတဲ့ဒီဖိုးရံကြောက်ကိုခိုးယူသွားတယ်လို့ဆွဆွဲထားတဲ့အမျိုးသမီးရဲ့ခန္ဓာကိုယ်ကနေဒီဥလန်းကြောက်ကနေတဆင့်ဆရာဝန်တယောက်ကနေဆွဲထုတ်နိုင်ခဲ့တာလို့ရဲမှူးကြီးမနာတီယန်မောင်ဖက်ကပြောဆိုပါတယ်ခင်ဗျာ။
ိတ်တန်းရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်ရွေးကောက်ပွဲအတွက်နောက်ဆုံးပြင်ဆင်ထားတဲ့မဲဆန္ဒရှင်စီးရင်တွေကိုမနေ့ပြန်စက်တမလ14ရက်နေ့တနင်္လာနေ့မှာထုတ်ပြန်ကြီးညာဖို့ရှိပြီးမဲဆင်းနေတွားရောက်စစ်ဆေးကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအတိပေးနှိုးဆော်ထားပါတယ်အခုထုတ်ပြန်မဲ့မဲဆန္ဒရှင်စီးရင်ထဲမှာမှားယွင်းမှုတွေရှိရင်ပြင်ဆင်ခွင့်ပေးထားပြီးဒီတစ်ကြိမ်ကနောက်ဆုံးအကြိမ်ပြင်ဆင်ခွင့်အခွင့်အရေးလည်းဖြစ်တာမို့ပြည်သူတွေအနေနဲ့မဲဆင်းစစ်ချဖို့ကိုလည်းတိုက်တွန်းထားပါတယ်။နားဆင်ကြပါအောင်ရှင်။ပြည်တော်စုရွေးကောက်ပွဲကော်မရှင်ကစက်တမလ14ရက်နေ့တနင်္လာနေ့မှာအပိသက်မဲဆန္ဒရှင်စီးရင်တွေကိုရက်ွက်ကြေးဟာအုပ်စုရွေးကောက်ပွဲကော်မရှင်ရုံးနေမှာကတ်ထားကြေညာပေးမှာဖြစ်ပါတယ်။ဒီမဲဆန္ဒရှင်စီးရင်မှာကိုယ်နာမည်မပါတာတွေမဲပေးခွင့်မရှိသူရဲ့နာမည်တွေပါနေတာတွေနဲ့နောက်အချက်အလက်မှားယွင်းနေတာတွေကိုပြင်ဆင်ခွင့်ကလည်းသတင်းနှစ်ပတ်ပေးထားပါတယ်။အပိသက်မဲဆန္ဒရှင်စီးရင်မှာပြင်ဆင်နိုင်တဲ့အခြေအနေတွေကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်တူဖြစ်သူဦးထွန်းထွန်းဟိန်ကအခုလိုပြောပါတယ
်။ဒီမနေ့ပြန်မှာတော့2015ရွေးကောက်ပွဲနောက်ဆုံးအကြိမ်မဲဆင်းမြထုတ်ပြန်မှာဖြစ်ပါတယ်။ဒီမဲဆင်းမြထုတ်ပြန်မှာကျွန်တော်14ရက်တိုင်းပေါ့လေ။ကျွန်တော်ထုတ်ပြန်ထားမှာပါ။ဇလီးတန်နဲ့ထုတ်ပြန်ထားမဲ့အချိန်မှာကျွန်တော်တို့ကမဲစင်းမှာခုနာမည်မပါဘူးအမည်မပါဘူးဆိုလို့ရှိလို့ရှိရင်ကျွန်တော်အမည်ကိုဖြည့်ဖို့ပေါ့နော်။မဲစင်းမှာအမှားရင်းများပါနေဆိုရင်အမှားရင်းတွေကိုကျွန်တော်ပြင်ဆင်ပေးနိုင်ဖို့လိုအပ်နေတဲ့ချက်တွေရှိလို့ရှိရင်လည်းကျွန်တော်ဒါပေါ့လေကိုဥပမာကိုကတခြားတနေတကြီးကနေပြီးတော့ကျွန်တော်ဒီမှာလာနေတယ်ဒါပြီးရပောင်း180ကျွန်တော်ကြော်တည်ဒီမှာနေပြီဆိုလို့ရှိလို့ရှိရင်ကိုကဒီညမှာမဲပေးခြင်းနဲ့ဆိုလို့ရှိရင်ကျွန်တော်တို့လျှောက်ထားဖို့ပေါ့နော်။
2015ရွေးကောက်ပွဲမှာမဲပေးခွင့်ရရှိဖို့အတွက်မဲဆန္ဒရှင်စီးရင်မှာပါဝင်နိုင်ရေးဒီကြိမ်ကနောက်ဆုံးအခွင့်အရေးလည်းဖြစ်တာမို့မဲစင်းတွေစစ်ကြဖို့ကိုလည်းသူကတိုက်တွန်းပါတယ
်ရွေးကောက်ပွဲဒီမဲပေးမယ်နေ့မှာကုမီမပါဘူးဆိုလို့ရှိရင်ကျွန်တော်မဲပေးလို့ရမှာမဟုတ်ပါဘူးအဲ့ချိန်ကျလို့ရှိရင်ကိုယ့်ရဲ့နိုင်ငံသားအခွင့်အရေးပေါ့နိုင်ငံရေးအခွင့်အရေးဆုံးရှုံးသွားနိုင်ပါတယ်နိုင်ငံသားအခွင့်အရေးတွေမှာလည်းကျွန်တော်ဒီမဲပေးခွင့်ဆိုတဲ့နိုင်ငံသားအခွင့်အရေးဟာကျွန်တော်တို့ဒီနိုင်ငံသားတွေအမြင့်ကြတဲ့အမြင့်ဆုံးအခွင့်အရေးပါလေ။ဘာဖြစ်လို့အမြင့်ဆုံးလို့ပြောရလဲလို့ပြောရရှင်မိမိချိန်ညစ်တဲ့တဲ့ဆိုတော့ကျွန်တော်တင်နိုင်တယ်။မိမိမနစ်တဲ့တဲ့ဆိုတော့ကျွန်တော်ဖြုတ်ချနိုင်တယ်။ဒီအခွင့်အရေးဟာနိုင်ငံသားတွေအတွက်ဒါအမြင့်ဆုံးအခွင့်အရေးပါပဲ။ဒါကြောင့်မလို့ဒီမင်းစင်းတွေကိုသွားပြီးတော့ဒီမပြတ်မကွက်ကြည့်လို့လို့တို့ကျွန်တော်တို့ဒီမင်းစင်းမှာအမြင့်မပါဘူးဆိုလို့ရှင်လို့ရှင်နေမိပြီးမိမိရဲ့အခွင့်အရေးကိုဟိုပေါ့လေဒီစုပ်ကိုင်နိုင်အောင်မင်းစင်းမှာအမြင့်ပါအောင်ကျွန်တော်တို့ဆောင်ရွက်နိုင်တဲ့နောက်ဆုံးအခြေပါပဲလို့ကျွန်တော်တို့လူပဲတီးပြီးရတယ်ခင်ဗျာ
အခုထွက်လာမဲ့မဲဆန္ဒရှင်စီးရင်မှာပါဝင်ဖို့အလားလာနေတဲ့တိမ့်နဲ့ချီတဲ့ရွှေပြောင်းအလုပ်သမားတွေမဲပေးခွင့်ရရေးမဲစီးရင်မှာပါဝင်နိုင်ဖို့အကူအညီတွေလိုအပ်နေတယ်လို့လိုင်တရာမြို့နယ်တွင်မဲဆန္ဒရှင်ပညာပေးဆောင်ရွက်နေတဲ့ Brilliant Future of Myanmar ကကိုမျိုးမင်းကပြောပါတယ
်သူတို့အလုပ်အားချိန်ကတနင်္လာနေ့တရက်ပဲသူတို့အလုပ်အားချိန်ရှိတယ်ခင်ဗျာအဲ့ဒါသူတို့ကတော့ဟိုကျွန်တော်တဲ့စကားပြောကြည့်တဲ့အလုပ်သမားတွေကတော့အရင်ကတော့သူတို့ကြည့်ရမှမသိဘူးじゃသူတို့အသတင်းတွေတဲ့သူတို့မကြားမိဘူးမဲစင်းကဘယ်လိုကြည့်ရမယ်လို့ဘယ်ဝါကြည့်ရမယ်လို့တော့မကြားမိဘူးじゃဒါမနဲ့အခုဆိုရင်သူတို့ကိုယ်တိုင်ရုပ်ောက်ပွဲမှာစိတ်ဝင်စားလောက်ဗျာဒီနေ့လည်းဟိုတယ်လီနောနဲ့ဟိုအော်ရီဒူရတွေပြီးတော့ UEC ဆိုတဲ့နာမည်နဲ့အဲ့ဒီဥစားပေါ့ဟိုမက်ဆေ့တွေပို့တယ်ဗျာမက်ဆေ့တူတွေပို့တယ်ဗျာနောက်ချက်မဲစင်းကြည့်ရမှဖြစ်တဲ့အတွက်မဲစင်းတော့ရောက်ကြည့်ကြပါရဲ့ဆိုတော့နှိုးဆော်တဲ့ announce လုပ်တဲ့ဥစ္စာတွေတော့ဒီနေ့ message တော့ပို့နေကြပြီဗျ။အဲတခြား CBO တွေ CSO တွေကတော့ဝင်တော့မယ်ဆိုရင်တော့ပို့တင့်တော်တယ်ဗျ။လူမှုကူညီအဖွဲ့တွေကတွေတော့အဲ့လိုအလုံသမားတွေရဲ့ကိုစားမဲပေးဖို့တိုက်တွန်းတာတို့မဲစင်းရင်ကြည့်ဖို့တိုက်တွန်းတာတို့လုပ်ပေးစေခြင်းနဲ့ခင်ဗျ
။စက်တင်ဘာလ14ရက်နေ့မှာထုတ်ပြန်မဲ့မဲဆန္ဒရှင်စာရင်းတွေကိုတော့တက်ဆိုင်ရာရက်ွက်ချေးရွာရုံးနေမှာကတ်ထားကြညာမှာဖြစ်ပြီးမဲစရင်မှားယွင်းမှုတွေကိုတော့စက်တင်ဘာလ28ရက်နေ့နောက်ဆုံးထားပြီးတက်ဆိုင်ရာရက်ွက်ကြီးရွာရွေးကောက်ပွဲကော်မရှင်တို့ထံရှောက်လာတင်သွင်းချဖို့ကိုလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်ရှင်
မြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းပတ်ကုံစနစ်တင်းငွေရုံမြင့်တန်ကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်။စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လဲနေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနားရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကို Asia Set 7ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းသတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးသွားမှာဖြစ်ပါရဲ့ရှင်။ မနေ့ကရန်ကုန်မြို့မှာကျင်းပတဲ့ KNU ခေါင်းဆောင်အနေနဲ့တွေ့ဆုံပွဲကိုတက်ရောက်လာကြတဲ့ကရင်တိုင်းရင်းသားပြည်သူတွေကတနိုင်ငံလုံးအဖြစ်ခတ်ရက်စဲရေးသဘောတူစာချုပ် NCA ကိုသူတို့အနေနဲ့တန်တရားရှိနေကြပြီးစစ်မှန်တဲ့ငြိမ်းချမ်းရေးအမြန်ဆုံးရဖို့လိုလားကြောင်းထုတ်ဖော်ပြောဆိုခဲ့ကြပါတယ်ဒီတော့အတွင်းမှာပဲအဓိကတိုင်းသားလက်နက်ကန်အဖွဲ့18ဖွဲ့လုံးပါဝင်လက်မှတ်ရေးထိုးနိုင်မှုအရအောက်တိုဘာလအတွင်း NCA မှာလက်မှတ်ရေးထိုးနိုင်ဖို့ဝိုင်းဝန်းကြိုးပမ်းသွားမှာဖြစ်တယ်လို့တိုင်းသားလက်နက်ကန်အဖွဲ့တွေကကြေညာချက်ထုတ်ပြန်ခဲ့ပါတယ်အပြည့်အစုံကတော့မိုက်အင်ချင်းနိုင်ကစုံစမ်းတင်ပြထားပါတယ်ရှင
် NCA မှာတိုင်းသားလက်နက်ကန်အဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးနိုင်ရေးနေပြည်တော်မှာသမရဦးသိန်းစိန်အစိုးရနဲ့ဩဂုတ်လ9ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ကြတာတွေနဲ့ပတ်သက်လို့ကရင်နဲ့ကချင်လက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ KNU နဲ့ KIO ခေါင်းဆောင်တွေဟာတိုင်းသားပြည်သူတွေကိုရန်ကုန်မြို့မှာတွေ့ဆုံရှင်းပြခဲ့ပါတယ်။မနေ့ကရန်ကုန်မြို့မှာကျင်းပတဲ့ KNU ဒုက္ကဋ္ဌဖရိုနော်စီဖိုရာစိန်နဲ့အထွေထွေအထွေမှုဖရိုစောကွယ်ထူဝင်းတို့နဲ့တွေ့ဆုံပွဲအခမ်းအနားမှာတော့အပြစ်ခက်ရစဲရေး NCA စာချုပ်နဲ့ပတ်သက်လို့တိုင်းသားတွေကသူတို့ရဲ့စိုးရိမ်ချက်တွေကိုထုတ်ဖော်ပြောဆိုသွားတယ်လို့ကရင်အမျိုးသားအစည်းအရုံးKNU ရဲ့ပြောခွင့်ရတဦးလည်းဖြစ်နေပြည်တော်တွေ့ဆုံဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့တိုင်းရင်းသားအစစ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ဝင်လည်းဖြစ်တဲ့နော်မီဦးကပြောပါတယ
်။လူတို့ကတော့ဒီဘလိုပဲဖြစ်ဖြစ်ငင်းငင်းကိုတော့လူတင်ကြတာပေါ့။ဒါနဲ့ငင်းငင်းကိုလူတင်တဲ့ဆိုပေမဲ့လည်းလူတို့ကလည်းအယုံကြည်တော့နေကြတယ်ဒီအစိုးရပေါ်မှာအယုံကြည်နေတော့ဒါလည်းသူတို့အပြည့်အစုံသူတို့အယုံကြည်နေတယ်အရှင်ကလူပဲလုံလိုက်လို့ရှိရင်တိုင်းသားအဖွဲ့တဲ့အဖွဲ့ကိုပဲထူဆောင်လေဟိုတစ်ဖက်ဒီတစ်ဖက်ခံလာလို့ရှိရင်တနိုင်ငံတို့အပြစ်ခတ်ရစေရေးဆိုတာမြောက်ပါမလားပေါ့အဲဒီလိုရှိရင်ဒီတစ်ဖက်ဟိုတစ်ဖက်ခံလာခြင်းအဖြစ်ကောဒီအပြစ်ခတ်တယ်လို့ရစဲနိုင်လို့ဆိုလို့ရှိရင်စစ်မှန်တဲ့ငင်းငင်းလေးကိုချောက်နိုင်မလားဆိုပြီးအဲ့လိုမျိုးလေးနေတာတော့ရှိတယ်အဲဒါကလည်းပြည်သူလူထုကကတဘာဝစက်ကစိုးရိမ်ပြုဆောင်မှုမယုံကြည်မှုအဲဒါတွေကိုဖော်ပြတယ်လို့ပဲကျွန်တော်မြင်တယ်လေ
အခုနောက်ဆုံးနေပြည်တော်ကနှစ်ဖက်တွဲဆုံဆွေးနွေးပွဲမှာအားလုံးတညီတညွတ်တဲ့လက်မဲ့ရေးထိုးနိုင်မဲ့အချိန်ကာလနဲ့ပတ်သက်ပြီးဆွေးနွေးချက်တွေကိုနော်မေဦးကအခုလိုရှင်းပြသွားပါတယ
်။ဒီအစိုးရတက်ရောလက်ကန်တော်မြေဖွဲ့ကြီးတွေကတော့နှစ်ဖက်စလုံးသဘောတူထားတာကတော့ဒီအောက်တိုဘာလပထမအပတ်လောက်မှာတိုင်းရင်းသားလက်ကန်တော်မြေဖွဲ့ကြီးတွေကလူလာတဲ့အားလုံးပေါင်းနေရေးမျိုးကိုနှစ်ဖက်စလုံးကနေပြီးတော့နှစ်ဖက်စလုံးကဒီဒီအစိုးရတက်ကရောဒီကစားလက်ကန်တော်မြေဖွဲ့ကြီးတွေကရောပြူစားလှုပ်ဆောင်တော့မှာပေါ့လေဒီအော်တိုဘာလာပထမအပတ်မှာလက်နက်ရေးထိုးနိုင်ဖို့အားလုံးပါဝင်ရေးမျိုးကိုလက်တွေ့အခုံဆွေးနွေးတော့နိုင်ဖို့ကြိုးပမ်းနေတယ်ဆိုတဲ့သဘောတူညီချက်ရှိတာ
။သမရဦးသိန်းစိန်အစိုးရဘက်ကတော့ရွေးကောက်ပွဲမတိုင်ခင် NCA ကိုအမြန်ဆုံးလက်မဲ့ရေးထိုးနိုင်ရေးသဘောထားရှိနေတာပါ။တစ်ဖက်မှာလည်းတိုင်းသားလက်နက်ကိုင်တွေဘက်ကစစ်မှန်တဲ့ငြိမ်းချမ်းရေးတိစောက်နိုင်ရေးသဘောတူညီမှုအဆင့်ဆင့်ကိုလက်တွေ့အကောင်အထည်ဖော်ဆောင်ရွက်တဲ့အပေါ်မှာမူတည်နေတာကြောင့် NCA မှာလက်မှတ်ရေးထိုးဖို့အချိန်နဲ့ပတ်သက်လို့အာမခံချက်မပေးနိုင်ပဲဖြစ်နေတယ်လို့နော်မေဦးကပြောပါတယ်။အထူးသဖြင့်ကာဝေးရေးဦးစီးချုပ်မင်းအောင်လှိုင်ကနေတိုင်းသားလက်နက်ကိုင်တွေဘက်ကလက်နက်ဖြတ်သိမ်းရေးလက်နက်ချရေးဆိုတဲ့သူ့ရဲ့သဘောထားကိုသတင်းမီဒီယာတွေကပြောဆိုခဲ့တာတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်အပေါ်ယုံကြည်မှုတွေညှော်နှဲခဲ့တယ်လို့တိုင်းသားကောင်းဆောင်တွေကတုံ့ပြန်ထားပါတယ်။ဒါနဲ့ပတ်သက်လို့နေပြည်တော်တွေ့ဆုံပွဲမှာသမရဦးသိန်းစိန်နဲ့တိုင်းသားကောင်းဆောင်တွေဆွေးနွေးခဲ့ကြတယ်လို့နော်မေဦးကဆိုပါတယ
်။ဒီလက်နက်ကိုင်တုံ့ပြန်ဖို့ကြီးကြီးစတဲ့ဒီဒီနိုင်ငံတော်ကလည်းတွေ့ဆုံလို့ညှိတဲ့အခါမှာတောင်းဆိုတဲ့အခါမှာတမရကကလည်းဦးစီးချုပ်ကိုပါတွေ့ဆုံဖို့ဆိုတာတဘောထားတင်ကြားထားရှိပါတယ်။တိုင်းနိုင်ငံတော်ကလည်းအတူတမရကကလည်းဦးစီးချုပ်နဲ့ပါတွေ့ဆုံဖို့တိုင်းနိုင်ငံကလည်းဦးစီးချုပ်ကမစင်ငယ်ချင်းစင်နဲ့အတင်းရောက်နေတယ်။ကျော်ကကလည်းဦးစီးချုပ်မပါဘူးပေါ့။ဒီလိုဖြစ်တော့လေသူတို့ပတ်သက်နေပြီးတော့ဒီတမတော်ရဲ့အခမ်းအနားမှာသူတို့ရရှိတဲ့သင်ကြားချက်ရှိတာတော့သင်ပြပါရဲအစိုးရဘက်ကလည်းဖြေကြားပေါင်းတာရှိပါတယ်ဥပမာဆိုလို့ရှိရင်ကာကွယ်ရေးအစိုးရကအငြင်းရန်ပြောနေတဲ့ဒီလက်နက်ဖြတ်သိမ်းမှုကိုလက်နက်ချဖို့ဒီရုံးလေးဆိုင်ရာပြည်နယ်ပေါင်းစည်းပြီးလုပ်ရင်ဒီကိစ္စတွေအပေါ်မှာအဲ့လိုတိုင်းနယ်ဆုံးဖို့နေပါတာနေပြီးတော့သူတို့ရဲ့အမြင်တွေသူတို့ရဲ့သဘောထားကိုသင်ပြပြီးတော့အင်းနဲ့ဆရာတက်ကိုရှင်းလင်းပေးဖို့တောင်းဆိုတာရှိကြတယ်အဲ့မင်းကလည်းသိရတယ်သင်ချင်ပါပဲ။ကိစ္စကနည်းနည်းတော့အစိုးရကလုပ်တယ်ဆိုတဲ့အခါမှာအဲတမတော်ကလည်းပေါင်းဝင်ပါတယ်ဆိုတာတကယ်တော့သူကပေါင်းဝင်ပါတယ်ဆိုတာကိုသင်ပြပါပါမယ်
။တိုင်းသားကောင်းဆောင်တွေဘက်ကကြိုးပမ်းနေတဲ့အော်တိုဘာလာတွင် NCA မှာတညီတညွတ်ထဲအားလုံးပါဝင်လက်မဲ့ရေးထိုးနိုင်ရေးတိုင်းသားလက်နက်ကိုင်18ဖွဲ့ကတော့လက်ရှိမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့ကချင် KIO ကိုကန့် MNDAA တအောင်ပလောင် TNLA ရခိုင်တပ်မတော် AA တို့အပါအဝင် KNU DKBA, KPC, CNF, SSPP, KNPP, NMSB, PNLO, ALP, ANC, WNO, LDU, PSLF, စရစ်16ဖွဲ့နဲ့ကျောင်းသားတက်မတော် ABSDF တို့ဖြစ်ကြပါရဲ့ရှင
်။မိုင်းရင်ချင်းနိုင်ပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ခုကတော့ကျောင်းသားတပိတ်အချမ်းဖက်နှိမ်နှင်းမှုမှာပါဝင်ပတ်သက်သူတွေကိုအရေးယူဖို့တိုက်တွန်းချက်ကိုလည်းတင်ပြပေးပါမယ်။လေဗရန်ကျောင်းသားတပိတ်အချမ်းဖက်ဖြိုခွဲခံရခြင်းမှာရဲလက်ဆွဲလုံထုံးလုံနည်းနဲ့အညီလိုက်နာဆောင်ရွက်ခြင်းမရှိတဲ့ရဲတွေရဲတပ်ဖွဲ့ဝင်တွေကိုရန်ပြုသူတွေနဲ့အဓိကယုံနှိမ်နှင်းရေးလုပ်ငန်းစဉ်အတိုင်းမလုပ်ဘဲကျော်လွန်ဆောင်ရွက်ခဲ့တဲ့တာဝန်ရှိသူတွေကိုအရေးယူဖို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့ထုတ်ပြန်ချက်ကိုဥပဒေပညာရှင်တွေကကြိုးဆိုလိုက်ပါတယ်။ကျောင်းသားတပည့်အထောက်အကူပြုကော်မတီကတော့လက်တွေ့ကျတဲ့ဆောင်ရွက်မှုတွေနဲ့ပါထိထိရောက်ရောက်ကင်တွယ်ဖြေရှင်းပေးဖို့လိုအပ်တယ်လို့ပြောပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကအပြည့်အစုံတင်ပြထားပါတယ်ရှင်။
တပိမောက်ကျောင်းသူကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုပြီးခဲ့တဲ့မတ်လ10ရက်နေ့ကလက်ဗရန်မြို့မှာအကြမ်းဖက်ရိုက်နှက်ဖြိုခွင်းခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ဘက်ကစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းပြီးတော့စစ်ဆေးခဲ့တာဖြစ်ပါတယ်စစ်ဆေးချက်တွေအရာအကြမ်းဖက်ဖြိုခွင်းခံရမှုမဖြစ်ပွားချင်အချိန်မတိုင်ခင်အထိဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားအပြုသဘောဆောင်တဲ့ဆက်ဆံရေးရှိခဲ့လို့ဒီမိုကရေစီစနစ်ကိုငြိမ်းချမ်းစွာအကောင်အထည်ဖော်တဲ့နိုင်ငံရဲ့ပုံရိပ်ကောင်းတွေအဖြစ်ဖော်ဆောင်နိုင်ခဲ့ကြောင်းမြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ဘက်ကတုံ့သက်ပါတယ်။ဒါပေမဲ့လို့အဓိကယုံဖြစ်ခဲ့တဲ့နေ့မှာတော့ဆန္ဒပြတပိတ်မှောက်စစ်ကြောင်းထက်အင်အားများတဲ့ရဲတပ်ဖွဲ့ဝင်တွေကဒုံးပေကင်ဆောင်ပြီးဆန္ဒပြသူတွေဘက်ကတဖွဲ့ချင်းတိုးပြီးတော့အဖမ်းခံပါမယ်လို့ပြောပေမဲ့ရဲတပ်ဖွဲ့ဝင်တွေဘက်ကဥပဒေနဲ့အညီဖမ်းဆီးခြင်းမရှိခဲ့တာတွန်းတိုက်မှုဖြစ်တဲ့အချိန်မှာတားဆီးရဲနဲ့ဖန်ဆီးရဲနှစ်ဖက်ရောထွေးပြီးတော့ EU နီးစနစ်နဲ့လေ့ကျင့်ပုံစံပြက်ရွံ့သွားခဲ့တာတပိတ်မောက်စစ်ကြောင်းရဲ့ပြန်ကြားရေးရင်ကိုရဲတချို့ကထုရိုက်ကန်ကြောက်ဖျက်ဆီးတာစတာတွေဟာရဲလုံထုံးလုံနီးနဲ့အညီနီလန်းတကြပြုမှုဆောင်ရွက်ခဲ့တယ်ဆိုတာဆိုရန်ခက်ခဲတယ်လို့ကော်မရှင်ဘက်ကတုံ့သက်ပါတယ်ဒီလိုထုတ်ပြန်ချက်အပေါ်မှာကြိုဆိုပါတယ်လို့တာယာဝတီထောင်တွင်းအထိမ့်သိမ်းခံထားရတဲ့တပိတ်မောက်ကျောင်းသူကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုဥပဒေကြောင်းအရာအကျိုးဆောင်ရှေ့နေအဖြစ်လိုက်လံဆောင်ရွက်ပေးနေတဲ့ရှေ့နေကြီးဦးသိန်းတန်းဦးကပြောပါတယ
်မိကော်မရှင်ကတိုးတက်လာတယ်လို့ပြောရမှာပေါ့နော်အချက်၃ချက်တွေ့ရတယ်ပထမဆုံးကတော့ဒေါ်ခင်ဝင်းအမှုမှာလည်းပဲသူတို့ဝင်းပါလာတာကိုတွေ့ရတယ်သူစုံစမ်းစစ်ဆေးတဲ့နဲ့ဖြစ်တဲ့ကိစ္စတွေကိုနောက်တစ်ခါဒုတိယချက်ကတော့အခုဒီရန်ကုန်တပ်ကြောင်းသားဘူနိုင်ရဲဝီတို့ဘာကတာကြောင်းသားအမှန်ကဆောက်တဲ့ကိစ္စမှာဒီအမရပုရမြို့နယ်တရားရုံးကငင်းပယ်လိုက်ခြင်းဟာပြန်လည်စဉ်းစားတဲ့မယ်လို့သူတို့ညာရဲ့ထုတ်ဒါလည်းကျွန်တော်တို့ကြိုဆိုတယ်အဲ့ဒီကြွတယ်ကြိုဆိုတယ်အခုဒီလိုရဲတွေကိုရင်းဆောင်ရတဲ့နယ်လို့ထုတ်တယ်အပေါ်မှာတော့ကျွန်တော်တို့ကဟိုတိုက်တိုက်လဲလဲကြိုးဆိုတယ်လို့ကျွန်တော်တို့ပြောမှာပါပဲဒီအချက်ကလည်းကျွန်တော်တို့တိုက်ကြလဲလဲဆက်ပြီးတော့ကြိုးဆိုရမှာပါပဲကျွန်တော်တို့ကပုံမှန်လင်းပြောရရင်နိုင်ငံနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်စထွက်တာတုန်းကတော့ကျွန်တော်တို့လုံးဝယုံကြည်မရှိဒီအဲ့ဒီတုန်းကမျိုးသားမြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်အတွင်းမှုဆိုတဲ့ဥကြော်တင်းဆိုတဲ့ပုဂ္ဂိုလ်ကစစ်အစိုးရအဆက်ဆက်ရင်ကိုယ်စားလှယ်ဖြင့်ရုံစရာမကောင်းတဲ့အတိုင်းပဲသူတို့လှုပ်ဆောင်တာတွေ့ရတယ်ဘာမှတိရောက်တယ်မရှိဘူးဒါပေမဲ့ဒီဒေါ်ခင်ဝင်းကိစ္စအစပြီးတော့တချို့တချို့ညှိတိုးတက်လာတယ်ဒါကတော့ကျွန်တော်တို့ဒါကတော့အလွန်အားရရေကြီးတခုကိုမြန်မာနိုင်ငံမျိုးသားလူ့ခွင့်ကော်မရှင်ရောက်ရှိလာတယ်လို့ကျွန်တော်တို့ဆိုရတော့မှာပါကြိုဆိုရတော့မှာဖြစ်ပါတယ်
ဒါပေမဲ့လို့ဒီမိုကရေစီကျောင်းသားတပိတ်အထောက်အကူပြုကော်မတီကဥဇော်ရန်ကတော့မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ဘက်ကလက်တွေ့ကျတဲ့လှုပ်ဆောင်မှုတွေနဲ့အခုထပ်ပေါ်ပြီးထိရောက်အောင်ကင်တွယ်ဖြေရှင်းပေးတင်တယ်လို့ဆိုပါတယ်
။တို့ကဒါပဲလုပ်ပိုင်권ရှိလို့ဒါပဲလုပ်တာပါ။တကယ်လို့ဒီရက်လုပ်ပိုင်권လည်းရှိမယ်ဆိုရင်ဒီရက်လုပ်ပိုင်권ရှိရဟာတို့လုပ်မှာပါ။ဒါပေမဲ့မြန်မာနိုင်ငံမှာရှိတဲ့အစိုးရနဲ့ပတ်သက်တဲ့ဒီအစိုးရရဲ့အာဏာစက်အောက်ပေါ်လုပ်ပိုင်권အောက်မှာဖွဲ့ထားတဲ့အဖွဲ့အစည်းအားလုံးကကျွန်တော်တို့အမိန့်ဆိုတဲ့ညွှန်ကြားချက်တခုအောက်ထဲမှာပဲတိကျကျလုံတာကိုတွေ့ရပါတယ်စစ်ဆေးရေးကော်မရှင်ဆိုတာအစိုးရဝန်ထမ်းတွေမပါတဲ့ဓာတ်ကြကြကော်မရှင်တခုကနေအများဆုံးစစ်ဆေးဖော်ထုတ်အဲ့ဒီထဲမှာဆိုရင်ကျွန်တော်တို့ပြည်သူလူယုံကြည်တဲ့ရှေ့နေရှေ့ရကြီးတွေပါမယ်အပြည်လူယုံကြည်တဲ့လူတွေပါဖို့ပေါ့နော
်ဒါအပြင်အခင်းဖြစ်ပွားနေချိန်မှာတာဝန်ရှိတဲ့သူတွေကတမိန်နဲ့တတန်နဲ့သတ်မှတ်အမိန့်ပေးကိုကဲနိုင်ခဲ့ခြင်းမရှိတဲ့အပြင်ရဲဝန်ထမ်းတွေဘက်ကကျောင်းသားတွေကိုကင်တွယ်ဖြေရှင်းရမှာအညွှန်ကြားချက်ကိုလိုက်နာခြင်းမရှိတာရဲလက်ဆွဲပါသတ်မှတ်ချက်တွေနဲ့အညီဆောင်ရွက်မှုအားနည်းတယ်ဆိုတာတွေ့ရှိကြောင်းလည်းထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ဘက်ကအသေးစိတ်တွေ့ရှိချက်တွေအပေါ်မှာအဓိကယုံဖြစ်တဲ့နေ့မှာနီလန်းတကြလိုက်နာဆောင်ရွက်ခြင်းမရှိတဲ့ရဲတွေကိုထိုက်တင်တယ်လို့အရေးယူဖို့နောက်ရုံးရင်းဆန်ခတ်ဖြစ်ပွားနေတဲ့အချိန်မှာအဓိကယုံနှိမ်နှင်းရေးလုပ်ငန်းစဉ်အဆင့်ဆင့်အတိုင်းမလုပ်ဆောင်ဘဲအဆင့်ကျော်လွန်ပြီးဆောင်ရွက်ခဲ့သူတွေကိုအရေးယူဖို့နဲ့ရဲတပ်ဖွဲ့ဝင်တွေကိုရံပြုဖျက်ဆီးခဲ့သူတွေကိုလည်းဥပဒေနဲ့အညီအရေးယူဖို့အကြံပြုတိုက်တွန်းထားပါတယ်အမျိုးသားလူ့ခွင့်ရေးကော်မရှင်ဘက်ကအခုလိုတိုက်တွန်းချက်တွေအပေါ်မှာဥပဒေအရဘလို့အရေးယူဆောင်ရွက်နိုင်တယ်လဲဆိုတာကိုလည်းရှေ့နေကြီးဦးသိန်းတန်းဦးကအခုလိုသုံးသပ်ပါတယ်
ကျောင်းသားတွေဖုံးနေလူခံဒါလူရဲမှုပဲဒီ robbery ပဲဒါပြစ်မှုပဲသနာပြနေသူရိုက်လို့ရှိပါတဲ့ပစ္စည်းလူရဲခွင့်ရှိတယ်ဆိုတာဘယ်ဥပဒေမှပြထားမှာတော့နော်ဒီတရားခံစီရပစ္စည်းလူရဲခွင့်မရှိဘူးတပကဘလုံးဆန်တိုက်နာနေတဲ့မှုပဲဗျာလဲနေတဲ့သူရိုက်တာတို့ဒါတွေရဲဥပဒေရလဲယူစင်းနေပြစ်မှုဆန်ဥပဒေရလဲပြစ်မှုမြောက်ပါတယ်အပြစ်ထန်ရိုက်ထန်ရတဲ့သူဆိုဒါတတိပြင်းထန်နာကျင်စေမှုပဲ3နှစ်6နောက်တခါခုနလူရဲမှုလူရဲမှုဖြစ်တယ်ဗျာပြည်မှုဆိုင်ဥရိယလည်းရေယူနိုင်တယ
်အနီးကကြက်မှတ်ကိုကဲခဲ့တဲ့ဘကိုးတိုင်းဒေသကြီးအစိုးရအဖွဲ့ကိုတတ်သေးထွက်ဆိုချက်ရယူဖို့မြစ်တာရက်ခံခဲ့ပေမဲ့လို့အစီရင်ခံစာထွက်တဲ့အချိန်အထိတုံ့ပြန်ခြင်းမရှိဘူးဆိုတာကိုလည်းထည့်သွင်းဖော်ပြထားပါတယ်ရှင
်မဆုမောစူးစီးတင်ပြခဲ့တာပါရှင်အခုကတော့လာမယ့်အင်ကာနေညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုတော်ရရှင်တို့နဲ့မိတ်ဆက်ပေးခြင်းပါတယ်
ရရှိများရှင်အခုချိန်ဟာတိုင်းရင်းသားဒေသတွေကိုဒေါအောင်ဆန်းစုကြည်စီယုံရခီထွက်နေတဲ့ကာလဖြစ်ပါတယ်။တိုင်းရင်းသားတွေနဲ့ဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီဟာဘလောက်အထိလက်တွဲနိုင်ကြမလဲ။အကျိုးစီးပွားချင်းထိတ်တိုက်တွေ့နိုင်သလား။တူညီမှုရှိနေသလား။သောရရှင်တွေရဲ့အမြင်ကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားစီလိုပါတယ်။ကိုယ့်ရဲ့အမြင်သဘောထားတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။ပါဝင်ဆွေးနွေးကြဖို့ကျွန်မတို့သောရရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုကတော့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကမကြခင်မှာပြီးဆုံးတော့မှာမို့လို့ကြံနေသေးတဲ့အချိန်အတွင်းမှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါအောင်ရှင
်။ဥရောပမှာကိုလွန်ဘိုရောက်ရှိလာတဲ့ဒုက္ခသည်12,000မနေ့ကမြူနစ်မြို့ကိုရောက်လာတယ်လို့ဂျာမနီရဲတပ်ဖွဲ့ကပြောဆိုပါတယ်။လောလောဆယ်မှာတော့ဒီဒုက္ခသည်တွေကဘယ်နေရာကိုမှသွားရမှာမဟုတ်တဲ့အတွက်အပြင်မှာပဲညအိတ်ကြရမယ့်အခြေအနေပေါ်ဆိုရင်ပူပန်ကြောင်းအာနာပိုင်တွေကပြောပါတယ်။မြို့နှမြို့ဟာဂျာမနီကိုရှေ့ဘက်ကဝင်လာရင်ရောက်ရှိမယ့်အဓိကကြတဲ့မြို့တစ်မြို့ဖြစ်တာကြောင့်အခုထိဒီဒုက္ခသည်တွေဆက်လက်ဝင်ရောက်နေသေးပဲလို့လည်းဂျာမနီအာနာပိုင်တွေကပြောဆိုပါတယ်ခင်ဗျာ။ဂျေရုဆလင်ကအယ်အက်ဆာဖယားကျောင်းဝင်းအတွင်းအစ္စရေးရဲတွေနဲ့ပါလက်စတိုင်းတွေကြားပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်။ဂျူးလူမျိုးတွေရဲ့နှစ်သက်ကူအကျိုးနဲ့ဒီကနေ့တနင်္ဂနွေနေ့မှာဒီလိုဖြစ်ပွားတာပါ။အစ္စရေးရဲတွေကိုဂဲနဲ့ပစ်ပေါက်ပြီးဗလီကျောင်းထဲကိုဝင်အတားအဆီးတွေကာယံထားလိုက်တဲ့ပါလက်စတိုင်းတွေကိုလိုက်လံဖမ်းဆီးတဲ့အစ္စရေးရဲတွေနဲ့ဒီပါလက်စတိုင်းတွေကြားမှာပဋိပက္ခဖြစ်ပွားခဲ့တာဖြစ်ပါတယ်။မက္ကာကအကြီးဆုံးဗလီဝတ်ကျောင်းကြီးပေါ်ကိုမနေ့ကဝင်ကြီးဆက်လက်တံပြိုလဲကျတဲ့နေရာကိုဆော်ရီအာရေဗီးယားပြည်ရင်ဆယ်လမန်တောက်ရောက်ကြည့်ရှုခဲ့ပါရတယ်။ဒီဝင်ကြီးဆက်ပြိုလဲကျမှုကြောင့်လူ108ယောက်ထက်မနည်းသေဆုံးပြီး238ယောက်ဒဏ်ရာရခဲ့တယ်လို့ဒေသခံသတင်းဌာနတွေကပြောဆိုထားတာပါ။မိုးတည်တည်မဲမဲရွာပြီးလေတိုက်အားပြင်းထန်တာကြောင့်ဗလီထဲမှာဖျားဝိပုစုတောင်းနေသူတွေအပေါ်ဒီဝင်ကြီးဆက်လက်တံဟာပြိုလဲကျခဲ့တာလို့ဆော်ရီအရက်ဖက်လူညွေးဆိုင်ရာအကြီးအကဲကပြောဆိုပါရခင်ဗျာ။စနေနေ့ကအိန္ဒိယနိုင်ငံအလယ်ပိုင်းပလမွန်မြို့ကစားတောက်ဆိုင်တစ်ဆိုင်မှာစားတောက်ဇက်တိုက်ပောက်ကွဲမှုတွေနဲ့အတူလူ90လောက်သေဆုံးခဲ့ရတဲ့ပောက်ကွဲမှုနဲ့ပတ်သက်လို့အတန်တရာဖြစ်စရာကောင်းတဲ့အငှားစာချုပ်လုပ်ကန်သူကိုဖမ်းဆီးဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့ဆွဆဲချင်းနဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုဒါဇင်နဲ့ချီတဲ့ဒေသခံတွေကကြွေးကြော်ဆန္ဒပြကြပါရတယ်။စနေနေ့ပိုင်းကမဒ်ယာပရာဒက်ရှ်ပြည်နယ်ပက်တယ်ဝါမြို့ကစားတောက်ဆိုင်တစ်ခုက gas မီးဖို့ပောက်ကွဲရမှာအဲ့ဒီစားတောက်ဆိုင်နားကမိုင်းစနစ်တံတွေကိုဇက်တိုက်မီးလောင်ပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ဆိုပါရခင်ဗျာ
။တရင်ချင်းချုပ်ကိုကိုအောင်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမဆွမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Grand Bongalio ဖြစ်ပါတယ်ရှင်။ VOA American တန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာပါရှင်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မှာမဲ့အစီအစဉ်မှာပြန်ပြီးတော့ဆုံးတွေ့ကြရအောင်ပါရှင် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.
Thank you.